ဩစတြေးလျအစိုးရရဲ့ရင်းနှီးမြှုပ်နှံမှုရန်ပုံငွေနဲ့ရင်းနှီးမြှုပ်နှံမှုလှုပ်ဆောင်နေတဲ့အထက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့စစ်လက်နဲ့ထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါဝင်နေတယ်လို့ NUG ကြားကလအမျိုးသားညီညွတ်ရေးအစိုးရကဝေဖန်ထောက်ပြလိုက်ပါတယ်။ဩစတြေးလျအစိုးရလက်အောက်ခံ Future Fund ကကြီးကြပ်ရင်းနှီးမြှုပ်နှံနေတဲ့ရန်ပုံငွေဒေါ်လာတန်းတရာ58တန်းထဲမှာမြန်မာစစ်တပ်ကိုတက်လီလင်းနေရောင်းချပေးနေတဲ့စစ်လက်နဲ့ထုတ်လုပ်ရေးကုမ္ပဏီအပါအဝင်မြန်ပြည်သူရင်းနှီးမြှုပ်နှံနိုင်တဲ့ကုမ္ပဏီပေါင်း14ခုပါဝင်နေဆိုတာကိုအများပြည်သူသတင်းအချက်အလက်လွတ်လပ်ခွင့်ရရှိရေးဆိုင်ရာဥပဒေ FOIA တောင်းဆိုရရှိတဲ့အထောက်အထားတွေမှာတွေ့ရကြောင်းတက်ကြွလို့ရှာသူတွေကပြောပါတယ် Future Fund အနေနဲ့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခခံစားမှုတွေအပေါ်အကျိုးအမြတ်ရယူခံစားနေတယ်လို့ NUG ရဲ့ဗန္ဓာရေးဝန်ကြီးဦးတင်ထွန်းနိုင်ပြောတာကိုကိုကာပီ Australia အခြေစား ABC သတင်းမှာဖော်ပြပါတယ်မြန်မာစစ်တပ်ဟာလူသားမျိုးနွယ်ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတွင်းသတ်ဖြတ်မှုတွေကျူးလွန်တဲ့နေရာတွေမှာဒီလက်နက်တွေကိုအသုံးချနေကြောင်းဒါကြောင့် Australia အစိုးရအနေနဲ့ Future Fund အနေနဲ့အဲ့ဒီရင်းနှီးမြှုပ်နှံမှုတွေကိုရပ်တန့်ကြဖို့တောင်းဆိုပါကြောင်းဝန်ကြီးဦးတည်ထွန်းနိုင်ရဲ့ပြောဆိုချက်ကိုကိုကာပီ ABC သတင်းမှာဖော်ပြပါရယ်ဩစတြေးလျစီးပွားရေးပညာရှင်ရှောင်းတန်နဲ့ကိုမြန်မာစစ်တပ်ကဖမ်းဆီးပြီးလက်အတန်းကြားထိန်းသိမ်းထားတာကိုကြည်ရင်အဖြစ် Future Fund အနေနဲ့မြန်မာစစ်တပ်ကိုအကျိုးဖြစ်ထွန်းစေမဲ့ရင်းနှီးမြှုပ်နှံမှုတွေမလုံဆောင်သင့်ဘူးဆိုတာကိုမိမောင်းထုတ်ပြနေခြင်းဖြစ်ကြောင်းလဲဝန်ကြီးဦးတည်ထွန်းနိုင်ကပြောပါရယ်မြန်မာစစ်တပ်ကိုတာဝေးနဲ့တာလပစ်ဒုံးကျည်တွေအပါအဝင်တက်လေရင်တွေပါရောင်းချနေတဲ့ Aviation Industry Corporation of China ဆိုတဲ့တရုတ်ကုမ္ပဏီမှာ Future Fund ကအမေရိကန်ဒေါ်လာ5သန်းရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်ဒါအပြင်မြန်မာစစ်တပ်ကို Sonar Radar နဲ့တခြားစောင့်ကြည့်စက်ပစ္စည်းတွေရောင်းချပေးနေတဲ့အိန္ဒိယအခြေစိုက် Bharat Electronics ကုမ္ပဏီမှာကုမ္ပဏီကလည်း Future Fund ကဒေါ်လာ18သန်းရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်ခင်ဗျာ